ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဝင်ရောက်ကူညီရေးကိုပြည်နယ်အစိုးရကခွင့်ပြုခဲ့ပေမဲ့ဒေသခံပြည်သူတချို့ကကန့်ကွက်နေတာကြောင့်လုပ်ငန်းလည်ပတ်မှုပြန်မစတင်နိုင်တဲ့အခြေအနေရှိနေပြီးဒုက္ခသည်စခန်းတချို့မှာတော့ကျန်းမာရေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီကနေ့ကျရောက်တဲ့နိုင်ငံတကာလူသားချင်းစာနာမှုအထိမ်းအမှန်တွေမှာရခိုင်ပြည်နယ်တွင်ဖြစ်ပျက်နေတဲ့အခြေအနေတွေကို VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2012ခုနှစ်ကစတင်လို့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်တာနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာအိုးအိမ်စွန့်ခွာနေရသူ 24,000 ကျော်ရှိပြီး 8,000 ကျော်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေလိုအပ်နေကြောင်းဒီကနေ့ကြောက်တဲ့နိုင်ငံတကာလူသားချင်းစာနာမှုအထိမ်းအမှတ်နေ့မှာကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာဒီနှစ်ဇန်နဝါရီလနဲ့မတ်လအတွင်းမှာဖြစ်ပွားခဲ့တဲ့ဒူချီရာတန်းနဲ့စစ်တွေပြိပခတွေကြောင့်နိုင်ငံတကာထောက်ပံ့ရေးအဖွဲ့တွေဟာလုံခြုံရေးအခြေအနေအရရခိုင်ပြည်နယ်ကထွက်ခွာခဲ့ရပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကိုရခိုင်ပြည်နယ်အတွင်းလုပ်ငန်းပြန်လည်ဆောင်ရွက်ခွင့်ပေးခဲ့ပေမဲ့အဖွဲ့အစည်းတချို့ကတော့လုပ်ငန်းဆောင်ရွက်နိုင်တာမရှိသေးပါဘူးဒီလိုမဆောင်ရွက်နိုင်တာဟာဒေသခံပြည်သူတချို့ကကန့်ကွက်နေတာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့သတင်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကပြောပါတယ်
ကျွန်တော်တို့လက်ရှိအနေအထားမှာတော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရအဖွဲ့က MSS ကိုလုပ်ငန်းဆောင်ရွက်ခြင်းတော့အလုပ်ပါပေါ့နော်။အဲကမ်းလှမ်းတဲ့အခါမှာလိခဆုံးလို့ကျွန်တော်စစ်တယ်ပေါ့ဗျာ။အဲ့မှာရှိတဲ့မျိုးစုစုကလည်းပြည်သူလူထုတွေရောကကျွန်တော်တို့သူ့ရောက်ခွဲလို့ကပြန်ပြီးတော့အကြမ်းနဲ့ပတ်သက်လို့တောင်းခွင့်တယ်ပေါ့နော်။အဲသူတို့ကတော့ဒီ MSS ကိုသူတို့လက်မခံဘူးပေါ့နော်။နောက်မှပြည်သားလက်မခံဘူးဒေတာပြည်သူလူထုတွေရဲ့သဘောထားကလက်မခံဘူးပဲရှိတယ်ပေါ့နော်။အဲကောင်းကင်ကြောက်တာကိုဝန်ကြီးချုပ်ဆောင်ပြီးတော့ပြည်လေအောင်ဆီဆီထုတ်ပြနေတာလေးကိုရှိပါတယ်။
စစ်တွေရမိရဖအဖွဲ့မှာပါဝင်တဲ့ဦးတန်းထွန်းကတော့ဘာကြောင့်ဒီလိုကန့်ကွက်ရတယ်လဲဆိုတာကိုအခုလိုပြောပါတယ
်။ဘယ်လိုကြောင့်လဲဆိုတော့ MSF ကဟိုကျမ်းမာရေးဆောင်ရှင်မှုဆိုပြီးတော့ MOU နဲ့လာတယ်။ဒါပေမဲ့ဒီမှာကျတော့အဲ့ဒီခိစားတွေအပြင်နိုင်ငံရေးဓာတ်တွေဝင်ရောက်ဆက်ပတ်တယ်။သူတို့ချင်းအဲ့ဒီဘင်္ဂလီကိုရင်းကြဖြစ်ရေးကိုသူတို့လည်းဦးဆောင်ပြီးလုပ်တာလေ။အဲ့ဒီဆောင်ထားတဲ့ခန်းဒီမှာအများကြီးရှိတော့အဲ့ဒါတွေကြောင့်သူတို့ဖွဲ့ကိုခင်ဗျားလက်မခံဘူးလေ။မဒီဇာဟိုလည်းမကဘူးမဒီဇာဟိုသကောင်းစီပြဿနာကြတော့ဟာပေါင်းသွားတယ်ကာကနာလည်းဝယ်မဒီဇာဆောင်ကမျိုးစင်းကြီးကမစမြာလုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အဲ့ဒီကိစ္စလက်ခံတာလေ
Multisar International အဖွဲ့ကတော့လူသားချင်းစာနာကူညီတဲ့အဖွဲ့အစည်းမူအရဘာသာရေးဓမ္မမဟုတ်နိုင်ငံရေးအထိမ်းအမှတ်တွေကိုအသုံးပြုခွင့်မရှိတာကြောင့်ဖြုတ်ချရတာဖြစ်ကြောင်းနဲ့မဖွယ်မရလောက်တာမရှိကြောင်းတုံ့ပြန်ဖြေရှင်းခဲ့တယ်လို့ MSF အဖွဲ့ကလည်းသူတို့လုပ်ငန်းတွေပြန်လည်စတင်ရေးအတွက်အစိုးရကဆောင်ရွက်ပေးဖို့နဲ့ဒီလိုလုပ်ငန်းရပ်ဆိုင်းရတာကြောင့်ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေဟာဆူဆူဝါးဝါကျဆင်းလာနေကြောင်းလွန်ခဲ့တဲ့အပတ်ကသတိပေးထားပါတယ်MSF အဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး MSF အဖွဲ့ရဲ့လုပ်ငန်းတွေရပ်ဆိုင်းခဲ့တာကြောင့်သူတို့ကူညီထောက်ပံ့မှုကိုရယူနေသူတွေဟာလောလောဆယ်အခက်အခဲကြုံတွေ့နေရတယ်လို့အစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာဒုက္ခသည်စခန်းကဥအောင်ဝင်းကပြောပါတယ
်ဒီ MSF ထပ်ပေါ်ပြီးတော့နောက်ပိုင်းမှာကျွန်တော်တို့ TV ရောကကူးတဲ့အခါမှာဆင်မတည်ဘူး MSF ရှိတယ်ကဆိုတော့သူတို့မှာ COVID laboratory ရှိတယ်ကျွန်တော်တို့ဒီ TV ကိုတလိပ်ကိုပေါ်လာလို့ရှိရင်စနေ၄နာရီအတွင်းမှာသူတို့အပြေးပေးတယ်သူတို့ပြန်သွားတဲ့နောက်ပိုင်းမှာဒီပြေသူစင်းရင်ဒီတက္ကသိုလ်ကိုပို့လို့ရှိရင်ပေါ့တလားလောက်ချာပြီးတော့နောက်အပြေးရမှာလည်းရှိမှလည်းရောဂါမရှိဘူးဆိုတော့အပြေးပေးလာတယ်အမြဲတမ်းအဲ့တော့ဒီ TV ရောဂါကဒါများနေတယ်ဒီဖက်မှာကလောလောဆယ်
အခြားဖြစ်ပွားနေတဲ့ယောဂါကတော့ငှက်ဖျားယောဂါဖြစ်ကြောင်းနဲ့အခုအခါမှာအစိုးရရဲ့နယ်လက်ကုသရေးအဖွဲ့ကအောင်မင်္ဂလာစခန်းကိုတပတ်နှစ်ကြိမ်လာရောက်ကုသပေးနေကြောင်းပြောပါတယ်။နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာအစ္စလမ်ဘာသာဝင်တွေဟာနှစ်ပေါင်းများစွာခွဲခြားဆက်ဆံခံခဲ့ရတယ်လို့ရခိုင်ပြည်နယ်အတွင်းဖြစ်ပွားတဲ့ပြိပခမှာဒုက္ခရောက်ရသူအများစုဖြစ်ကြောင်းလည်းဖော်ပြကြပါတယ်။